ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်လူဦးရေ12တန်းရှိတဲ့မြို့တော်မန္တလေးမှာအသွာလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်။မြို့တော်ရဲ့အထက်လက်မှတ်ကြီးတွေကိုရဲတွေကပိတ်ဆို့ထားတယ်လို့မန္တလေးမြို့ကိုပြန်တန်းနေတဲ့ပြည်တွင်းလေယာဉ်ခရီးစဉ်တွေကိုလည်းဒီကနေ့တင်းနေကနေအစောပိုင်းကစပြီးတော့တလားကြာရပ်ဆိုင်ထားပါတယ်။လူစုလူဝေးပွဲတွေကိုဖျက်သိမ်းထားပြီးတော့စာတင်ကြောင်းတွေကိုတော့ဧပြီလ12ရက်နေ့အထိပိတ်ထားတာပါ။ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူ112ဦးရှိပြီးတော့သေဆုံးသူ10ဦးအထိရှိလာတဲ့အတွက်ရောဂါကူးစက်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်နိုင်ဖို့အခုလိုလှုပ်ဆောင်တာဖြစ်ပါတယ်။အခုလိုအသွာအလာတွေပိတ်ထားတယ်ဆိုပေမဲ့အလုဆင်းမှုလိုအပ်တဲ့သူတွေကိုတော့စစ်ဆေးရေးဂိတ်တွေမှာအစစ်ဆေးခံပြီးတော့သွားခွင့်ပြုထားပါတယ်။ကျန်တဲ့သူတွေကိုတော့အိမ်မှာပဲနေဖို့တိုက်တွန်းလိုတဲ့အကြောင်းပြည်ထောင်ဝင်ကြီးအီဒွားဒိုအီနိုကမနေ့ကသတင်းထောက်တွေကိုပြောခဲ့ပါတယ်။အဝင်ထွက်ကတ်သက်ချက်တွေကိုဒီကနေ့တင်းနေကနေကစပြီးတော့အသက်ဝင်မှာဖြစ်တဲ့အတွက်ဒီမတိုင်ခင်လူအတော်များများဟာမြို့ထဲကနေထွက်ခွာနေပါတယ်။ဘတ်စကားနဲ့ရထားတွေကိုနေဆက်အထိပြေးဆွဲပေးနေပြီးတော့လူတွေနေရာတိချာခွဲထိုင်နိုင်ဖို့အတွက်လူလျှော့တင်ဖို့အပြားရှိတဲ့လူတွေကိုလိုက်ပါခွင့်မပြုဖို့တတိပေးထားပါတယ်။ဒါ့အပြင်ဖိလစ်ပိုင်နိုင်ငံကမြို့ပေါင်း16မြို့မှာညမထွက်ရအမိန့်ကိုမတ်လ15ရက်နေ့ကနေဧပြီလ14ရက်နေ့အထိတတ်မှတ်ထားပါတယ်။